စင်ကာပူယောဂပိဒါဥယင်ကနေတီထွင်ဖန်တီးထားတဲ့တက်ကွာတစ်မျိုးကိုမြန်မာစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ကိုဂုဏ်ပြုတဲ့အနေနဲ့နာမည်ပေးတာမဟုတ်သူတို့ကန့်ကွက်ရတဲ့အကြောင်းလူအခွင့်ရေးရှိနေ Mr. Chai Dilika Arifi ကိုပြောပါတယ်
This general happens to come from the Burmese military junta. They have been very bad in the way they dealt with the Burmese people. So we wanted to register our disapproval of this ceremony.
ဒီတက္ကဝနာမည်ခေါ်တင်တဲ့ဗိုလ်ချုပ်ဟာမြန်မာစစ်အစိုးရကဖြစ်ပြီးဒီစစ်အစိုးရဟာမြန်မာပြည်သူတွေပေါ်အမတန်ဆိုးဝါးတဲ့အစိုးရဖြစ်ပါတယ်။ဒါကြောင့်မို့တက္ကဝဘန်းကိုမြန်မာစစ်ဗိုလ်ချုပ်တယောက်ရဲ့နာမည်ပေးတဲ့အခမ်းအနားကိုကန့်ကွက်ကြတာပါလို့ Mr. Chai Dilika ပြောတာပါ။သူတို့ဟာဒေါ်ဆန်းစုကြည်အတွက်သဝင်းလွှာတဆောင်နဲ့တက္ကဝရှစ်ပွင့်ပါတဲ့ပန်းစည်းကိုဗိုလ်ချုပ်ကြီးသိန်းစိန်ကတဆင့်ဒေါ်ဆန်းစုကြည်ကိုပေးအပ်ဖို့ရည်ရထားပြီမဲ့အခမ်းအနားကိုငကိုကစီစဉ်ထားတဲ့အချိန်တည်းစောပြီးကျင်းပသွားလို့မြန်မာတန်ယုံကိုတော့ပြေးပြီမဲ့လက်ခံမဲ့လူမရှိလို့တန်ယုံရှိမှထားခဲ့တယ်လို့ဆိုပါတယ်။စင်ကာပူအစိုးရဟာမြန်မာစစ်အစိုးရနဲ့အလွန်နီးစပ်တယ်လို့လည်း Mr. Dilik ကပြောပါတယ်
။ Singaporean government whom is very close to the Burmese government which is unusual because all other countries would not really want to deal with the military junta. But our government by
တခြားနိုင်ငံတွေကမြန်မာစစ်အစိုးရနဲ့အဆက်အစပ်မလုပ်ချင်ပေမဲ့စင်ကာပူအစိုးရဟာပမာဏဖြည့်ရိုးဖြစ်စဉ်မဟုတ်ဘဲမြန်မာစစ်အစိုးရနဲ့အတော်နီးစပ်ပါတယ်။စင်ကာပူအစိုးရဟာမြန်မာအစိုးရနဲ့မပြတ်ဆက်လက်ဆက်ဆံနေကြတာပါလို့လည်းပြောပါတယ်။မြန်မာစစ်အစိုးရအတွက်စင်ကာပူနိုင်ငံကလက်နက်ပွဲစားလုပ်လက်နက်ရောင်းချနေတာကိုလည်းသူ့အနေနဲ့ဆက်နေပါတယ်လို့လည်းပြောပါတယ်
။ The details we I do not know.But we do know that there have been arms sales, basically the weapons used by the Burmese military, a large number of it are obviously from Singapore origin, because some of the designs of the weapons, small arms especially, are clearly Singapore design.
အသေးစိတ်ကိုမသိပေမဲ့မြန်မာစစ်အစိုးရကိုစင်ကာပူကလက်နက်အမြောက်အများရောင်းချနေတာသိရပါတယ်။အထူးသဖြင့်လက်နက်ငယ်တွေရောင်းချနေတာပါ။တချို့လက်နက်ပုံစံတွေဟာစင်ကာပူပုံစံတွေဖြစ်နေပါတယ်လို့ပြောပါတယ်။စင်ကာပူရောက်မြန်မာအရေးလှုပ်ရှားသူကိုအောင်နိုင်မူကတော့စင်ကာပူနိုင်ငံသားတွေဟာမြန်မာအစိုးရရဲ့မလိုလားအပ်တဲ့လုပ်ရက်တွေကိုသိပေမဲ့အများစုဟာနိုင်ငံရေးနဲ့မပတ်သက်လို့ကြဘူးလို့ပြောကြပါတယ
်။စင်ကာပူလူမျိုးအများစုဟာနိုင်ငံရေးနဲ့နည်းနည်းဟိုတိတ်မပတ်သက်လို့ကြဘူးသူကသူတို့နိုင်ငံအစိုးရကတည်းကလည်းဟိုဒီတရင်းသားလွတ်လပ်ခွင့်နေပါမရှိရလဲပါတူနိုင်ငံရေးနဲ့နည်းနည်းတော့အလံဝေးတယ်ပေါ့နော်သို့တော်လည်းပဲမြန်မာနိုင်ငံကဟိုဆစ်ဆိုးရနဲ့ပတ်သက်လို့ကတော့ဒါဟိုနိုင်ငံရေးနဲ့ဘယ်လောက်ပဲအလံဝေးဝေးသူတို့တွေဆိုးရရုံမှန်တာတွေကတော့ဟိုနိုင်ငံနာတိုင်းလို့လို့သိကြတယ်ပေါ့နော
်စင်ကာပူရောက်မြန်မာနိုင်ငံသားအများစုကတော့2000ခုရွှေဘဝုံဒေါ်လာရေးလို့2008ခုနာဂစ်မုန်တိုင်းဒုက္ခတွေကင်းစေရေးလို့အရေးကိစ္စတွေပေါ်ပေါက်လာရင်တော့ပါဝင်လှုပ်ရှားတတ်ပေမဲ့အမှန်အချိန်မှာတော့စင်ကာပူအစိုးရကချမှတ်တဲ့စီကံအတိုင်းနေရတယ်လို့စင်ကာပူမှာနေထိုင်ခွင့်ရရေးအတွက်ဦးစားပေးရတဲ့သဘောရှိတယ်လို့လည်းကိုအောင်နိုင်မိုးကပြောကြားသွားပါတယ်ရှင်။